ကောင်းပါပြီရှင်။အမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအနည်း20နီးပါးတင်းတင်းမာမာရှိခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့သတင်းပတ်တွေကအမေရိကန်အထက်လွှတ်တော်အမတ်ဂျင်ဝက်ဘ်ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်ပေါက်လာခဲ့တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးတစုံတရာထူးခြားမှုရှိလာပြီလားလို့လူအများစိတ်ဝင်တစားစောင့်ကြည့်လာပါတယ်။ဒီအတောအတွင်းမှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကနေကိုယ်စားလှယ်3ဦးဆီလွတ်တယ်ဆိုတော့မြန်မာနိုင်ငံမှာနိုင်ငံရေးအရပြောင်းလဲမှုမရှိဘဲလက်ရှိချမှတ်ထားတဲ့စီးပွားရေးအရပိတ်ဆို့အရေးယူမှုမူဝါဒကိုအမေရိကန်ဒီဘက်ကပြောင်းလဲဖို့အလားအလာရှိလာနိုင်သလားဆိုတဲ့မေးခွန်းထုတ်စရာဖြစ်လာပါတယ်။မြန်မာနိုင်ငံရေးစီးရေးလေးလာနေသူဦးဝင်းမင်းကတော့အမေရိကန်အောက်လွှတ်တော်အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးမူဝါဒအပြောင်းလဲလုပ်ဖို့အချိန်ယူအောင်မှဖြစ်တယ်လို့ပြောပါတယ်
။ဘာကြောင့်လဲဆိုတော့ဒီခုသွားတဲ့အဖွဲ့မှာကကွန်ဂရက်စတီထိတ်တန့်အရာရှိတယ်မဟုတ်ပါတော့။ဒီကွန်ဂရက်မှာရှိတဲ့ဒီထိတ်တန့်ကကွန်ဂရက်မန်တွေပေါ့ဒီပါလီမန်အမတ်တွေကိုအလားအကူညီပေးနေရတဲ့သူတို့ရဲ့ဒီဝန်ထမ်းတွေသွားတာဖြစ်တယ်လေ။အဲဒီအခါကျတော့သူတို့အနေနဲ့ကတော့ဒီမှာနိုင်ငံဖြစ်နေတဲ့အခြေအနေကိုသူတို့ကပြန်ပြီးတော့ဒီကွန်ဂရက်မှာရှိတဲ့ဒီအမေရိကန်အလုပ်တော်မှာရှိတဲ့ပေါ့နော်အမတ်တွေကိုသူကပြန်ပြီးတော့တင်ပြရမယ်သဘောထားမျိုးဖြစ်ပါတယ်။အဲ့တော့ချက်ချင်းတော့လေဒီသူတို့တင်ပြတဲ့ပုံမှာအကြောင်းလဲဒီဖြစ်လာမယ်လို့တော့ပြောဖို့တော့ခက်သေးတာပေါ့။ဒါပေမဲ့ဒီအခုအမေရိကန်အစိုးရဘက်ကနော်အလားတုံးတက်နေတဲ့အခါမှာပြန်လည်ပြည်ရှင်မှုအလားစူးစမ်းနေတဲ့အခါမှာဒီ American Outlet ဒေါ် Congress အနေနဲ့လည်းနော်သူတို့မှလည်းရှင်းလင်းရှိတတ်တယ်အလားတရင်အခြေအနေကိုရှင်းထားဖို့အတွက်အခုလိုမျိုးသွားပြီးတော့စုံစမ်းတယ်လို့တော့ပြောလို့ရပါတယ
်အထူးကြံဖြစ်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီး American ဘက်ကဆက်ဆက်ရေးနီလန်းသစ်တွေနဲ့ချိကပ်ဖို့စူးစမ်းလာပြီးမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပေါ်ပေါက်ဖို့ဆိုတဲ့ American ရဲ့အခြေခံမူဝါဒကိုတော့သွေးဖီသွားမှာမဟုတ်ဘူးလို့ဝိုင်းရဲ့နိုင်ငံရေးသမားကြီးတခင်ချန်တွန်းကပြောပါတယ်
အမေရိကန်အစိုးရကစစ်အစိုးရကိုဒီဒီမိုကရေစီရရှိရေးအတွက်ပြောဆိုတိုက်တွန်းနေတာဟာကြားပါအခုကြတော့သူတို့ရဲ့ချတ်မှတ်ထားတဲ့လမ်းစဉ်ဟာခုထိအောင်ကတော့အောင်မြင်တယ်လို့မဆိုနိုင်သေးတော့ဘူးဘယ်လိုနီးဘယ်လိုဟာနဲ့လုပ်ရင်ပို့ပြီးတော့အောင်မြင်မှုလမ်းစရမလားဆိုပြီးတော့လာကြပြီးတော့သုံးသပ်မေးမြန်းနေတယ်လို့ဒီလိုပဲယူဆပါတယ
်နိုင်ငံတကာအတိုင်းဝိုင်းနဲ့ကင်းကွာနေတဲ့နိုင်ငံတွေနဲ့ပတ်သက်လာရင်အမေရိကန်ရဲ့ policy ပြောင်းလဲဖို့လက်ရှိအမေရိကန်သမ္မတဥဘားမအစိုးရအဖွဲ့ကစူးစမ်းနေတဲ့အတွက်ကြောင့်မြန်မာနိုင်ငံကလည်းအခုလိုမျိုးထက်သွင်းစဉ်းစားလာတာဖြစ်တယ်လို့ဦးဝင်းမင်းကမြင်ပါတယ
်။ဒီသမ္မတဥဘားမလက်အောက်မှာကတော့ကျွန်တော်မြင်ကဒီမြန်မာနိုင်ငံနေမှုပေါ့နော်။ဟလာတော့ဒီတစ်ကမ္ဘာလုံးတစ်ခုလုံးရဲ့အခြေအနေမှာဆက်ပြောဟိုအရင်အဲ့လိုပေါ့စိတ်ဆက်ဆံရေးမလုပ်ခဲ့တဲ့နိုင်ငံတွေကိုဆက်ဆံလို့ရနိုင်တဲ့အခါမျိုးရှိလို့ရှိရင်တော့ဆက်ဆံပြီးတော့လာတဲ့ရှိရေးကြောင်းလည်းလွတ်သွားဖို့အတွက်လည်းစူးစမ်းမယ်ဆိုတဲ့ဆန္ဒမျိုးရှိတဲ့အခါကျတော့အခုနေသားမှာကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိနေတော့ပေါ့နော်။ဟာဘယ်လိုကိစ္စတွေမှာဟာပူပေါင်းဆက်ဆံပြီးဆောင်ရွက်ရမလဲ။အဲဘယ်လိုကိစ္စတွေကိုဆက်ပြီးတော့ဖိအားပေးမလဲ။အဲ့လိုမျိုးအမေရိကန်ဆိုတဲ့နိုင်ငံကနှလန်းသွားပေါ့နော်။စဉ်းစားနေပုံရပါလေ
။ဒါဆိုရင်စစ်ဆိုးရဘက်ကအခုလိုအမေရိကန်နိုင်ငံနဲ့ဆက်ဆံရေးပြုလုပ်လာတာကရောဘာကြောင့်ပါလဲလို့ဦးဝင်းမင်းကိုတစ်ဆက်သေးမိကြည့်တော့
။ဒါဆိုဆိုတဲ့အနေနဲ့ကတော့အဓိကအမေရိကန်စီးပွားရေးဖိအားပေးတာမျိုးပေါ့နော်။ဟာစီးပွားရေးပေးစမှုတွေကိုသူကဒီပြန်ရုပ်သိမ်းစီစဉ်တဲ့သဘောမျိုးရှိပါတယ်။အဲ့ဒီခါကျတော့အမေရိကန်ဟလာဆူရနေတဲ့ဇုံတရားခုလိုမျိုးပေါ့ပြန်ပြီးတော့ဆက်ဆံရေးကောင်းမွန်အောင်လုပ်ဖို့အတွက်အကျိုးစားမယ်နေထားတယ်လို့မြင်နေရပါတယ်သူတို့ဖြစ်တော့ဒီ2020ရဲ့ခေါ်ပွဲမတိုင်ခင်မှာအမေရိကန်ဆွဲဘက်ကနေပြီးတော့ကဒီဆွဲပေးရှိမှုတွေကိုဟလာဖယ်ပေးဖို့လာလာရှိနေတယ်ဆိုလို့ရှိရင်သူတို့အနေနဲ့ဒီရေကောက်ပွဲအတွက်ဆက်ဆံလိုလားတယ်ပေါ့နော်ဒီပါတီတွေနဲ့ရေကောက်ပွဲနဲ့ဆက်မှာပို့ပြီးတော့အလားအလာကောင်းမယ်ဆိုတဲ့ညွှန်းလင်းချက်မျိုးရှိထားပုံရပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးအရာပြုပြင်ပြောင်းလဲရေးတွေဖြစ်လာဖို့နိုင်ငံတကာအနေနဲ့စစ်အစိုးရကိုဖိအားပေးတာကလည်းမထီရောက်အပြူသဘောမျိုးဆက်ဆံရေးနဲ့တိုက်တွန်းချက်တွေမှလည်းအောင်မြင်မှုတွေမရှိဆိုတော့အမေရိကန်အစိုးရအနေနဲ့နီးလန်းနှမျိုးစလုံးကိုပေါင်းဆက်ပြီးကျင့်သုံးသွားဖို့စဉ်းစားလာတဲ့သဘောမျိုးကိုတွေ့နေရတယ်လို့ဦးဝင်းမင်းကပြောသွားပါတယ်ရှင်